မြန်မာနိုင်ငံကကာရီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကိုအာရှကက်သလစ်ဂန်းကျုပ်ဖုံးတော်ကြီးများအဖွဲ့ FABC ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။နိုဝင်ဘာလ16ရက်နေ့ကကျင်းပတဲ့ FABC ဘိုကော်မတီစီအိုဘွဲ့မှာရန်ကုန်ကက်သလစ်ဂန်းကျုပ်ယဟန်အမတ်ချားလ်စ်မောင်ဘိုကိုရွေးကောက်တင်မြှောက်လိုက်ကြတာပါ။ကာဒီနယ်ချားစ်မောင်ဘိုဟာသူ့ရဲ့ဥက္ကဋ္ဌရာထူးကိုလာမယ့်2019ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာဒီဇင်ဘာလ31ရက်နေ့မှာဒုတိယသက်တမ်းပြီးတော့မဲ့ဘုံဘေကက်သလစ်ဂန်းကျုပ်အော့စဝဲဂရာစီယာစ်ရဲ့နေရာကိုအစားထိုးတာဝန်ယူမှာဖြစ်ပါတယ်။လက်ရှိမှာတက်တော်80ရှိပြီဖြစ်တဲ့ချားလ်စ်မောင်ဘိုကိုပိုယဟန်မင်းကြီးဖရန်စစ်က2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်အမတ်ဖြစ်ခန့်အပ်ခဲ့တာပါ။အာရှကက်သလစ်ဂန်းကျုပ်ဖုံးတော်ကြီးများအဖွဲ့ FABC မှာအမြဲတမ်းအဖွဲ့ဝင်ဂန်းကျုပ်ဖုံးတော်ကြီး19ဦးနဲ့ပူးတွဲအဖွဲ့ဝင်10ဦးတို့ပါဝင်ကြပါတယ်။ဒီအဖွဲ့ရဲ့လုပ်ငန်းတာဝန်တွေကတော့အာရှတိုက်တွင်းမှာရှိတဲ့ကက်သလစ်ဘုရားကျောင်းတွေနဲ့အဖွဲ့ဝင်တွေအကြားစီးလုံးညီညွတ်မှုနဲ့လူမှုဘဝဖူလုံရေးလုပ်ငန်းတွေလှုပ်ဆောင်ကြရမှာဖြစ်ပါတယ်။